လာမယ့်နိုဝင်ဘာ3ရက်မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့ပါတီတွေမဲဆန္ဒနယ်မြေတွေမှာမဲဆယ်စည်းရုံးကြီးတွေစတင်နေပါပြီ။ကြားပြတ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလပါတီ25ပါတီကကိုယ်စားလှယ်ပြီးကလစ်လတ်နေရာ73နေရာအတွက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီကြားပြတ်ရွေးကောက်ပွဲဟာအစိုးရတည်းရဲ့အုပ်ချုပ်ရေးအာဏာလွှဲပြောင 3ရက်နေ့ကနေစလို့မဲဆွယ်စည်းရုံးရေးတွေစတင်နိုင်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခွင့်ပြုလိုက်ပြီးတဲ့နောက်မှာတော့နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေနဲ့တိုင်းရင်းသားပါတီတွေကသူတို့ဝင်ရောက်ရှင်ပြိုင်ကြမယ်မဲဆန္ဒနယ်မြေတွေမှာမဲဆွယ်စည်းရုံးရေးတွေစတင်နေကြပြီးဖြစ်ပါတယ်တရားဝင်မဲဆွယ်စည်းရုံးခွင့်စလိုက်တဲ့အချိန်မှာတော့ရှမ်းပြည်နယ်လဲချနယ်မန္တလေးတိုင်းကရှမ်းတိုင်းရင်းသားရေးရမဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့အခြေအနေကိုတော့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ဖိုးအောင်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်။နည်းနည်းရှိပါတယ်။ရှမ်းပြည်နယ်ကလက်ချားမြို့နယ်မှာတနီးယာပေါ့ဒီလိုလို့တော့အဲ့ဒါတော့ဝင်ပြန်မဲ့ကျွန်တော်တို့ကိုယ်စလဲလောင်းကတော့ဦးဆိုင်ရွှေဆိုင်လို့ခေါ်ပါတယ်။နောက်မန္တလေးဆိုင်ဒေသကြီးရှမ်းတိုင်းသားရေးရာဝန်ကြီးနေရာဝင်ပြန်တော့ဖြစ်ပါတယ်။ဒေါက်တာစိုက်ကျော်ဦးပါကျွန်တော်တို့ဒါမဲ့ဆက်ပြေးနေနောက်ပိုင်းကျရင်တော့စင်ဖို့စီစဉ်ဆွဲချတာတော့ရှိပါတယ်။ဒီဒီရီယိုတရင်းစကားမှာကြားချင်တာကတော့အမှန်တကယ်ကြောင်းလဲဖို့ကျွန်တော်တို့ကြိုးစားမယ်ဆိုတဲ့အကြောင်းပါ။လောလောဆယ်တော့ပါခက်ခဲမှမရှိသေးပါဘူး။အားလုံးကြည်လည်ပါလေခင်ဗျာ
။ရှမ်းတိုင်းရင်းသားလက်လက်နယ်မြေတွေမှာဝင်ရောက်ရှင်ပြိုင်မှုကိုယ်စားလှယ်စည်းရင်းသွင်းထားတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့လည်းရှမ်းပြည်သူတွေအတွက်ရှမ်းပါတီဘက်ကအနိုင်ရရေးမဲဆွယ်စည်းရုံးရေးတွေစတင်နေပြီလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့တွဲပတ်ထွေထွေအတွေ့အမှုလည်းဖြစ် SNLD ရဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးဆိုင်လိတ်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဝင်ပြန်သွားတော့မဲဆန္ဒနဲ့နှစ်ခုပါခင်ဗျ
ဟုတ်ကဲ့
ဒီရေချာပြည်သူ့ထွတ်တော်ပုံစံလေးနေရာရဲ့ဒါမန္တလေးတိုင်းကရှမ်းတိုင်းသားရေးရာထွတ်တော်ပုံစံလေးနေရာပေါ့နော်အဲ့နေရာပဲဝင်ကြင်မှာဖြစ်ပါတယ်လောကီတော့ကျွန်တော်တို့မဲစင်းနေလိုက်ကောက်နေတယ်ပြီးတော့ဒေါ်သူဒေါ်စနစ်နဲ့ပေါ့နော်ဒေတာကိန်းစင်းကျွန်တော်တို့ရဲ့ဒါဒီမူဝါဒပြောမှကျွန်တော်တို့ထွတ်တော်ပုံစံလောင်းများရဲ့ဒီလိုပုံမှာလုံးပြည့်ပြည့်နိုင်တဲ့အနေထားကျွန်တော်ပါပြီးရဲ့စံညွန်ထားချက်တွေစရှိတဲ့ဖြစ်ကိုကြောက်ရွံ့ရှင်းလင်းဖို့ဒီနေရာပဲစတင်ပါတယ်ခင်ဗျာအဓိကတော့ကျွန်တော်တို့အတန်းကြီးကိုတိစောက်ဖို့အတွက် SNLB ကဒီရေကောက်ပွဲကိုကျင်းပဖြစ်တယ်။နောက်တစ်ခုကစစ်မှန်တဲ့ဆက်ပြေးပြောင်းစုပေါ်ပေါက်ရေးအတွက်ကိုကျွန်တော်တို့အစွမ်းကုန်ကြိုးပမ်းမယ်။ဒါကြောင့်မို့လို့မြို့သားတန်းကြီးရေအတွက်ကိုယူတင်နေဆိုလို့ရှိရင် SNLB ကိုမဲပေးကြပါ။နောက်စစ်မှန်တဲ့ဆက်ပြေးပြောင်းစုကိုယူတင်နေဆိုလို့ရှိရင် SNLB ကိုမဲပေးကြပါဆိုတဲ့ message လေးတစ်ခုတော့ကျွန်တော်တို့မဲဆန္ဒရှင်ပြည်သူလူထုကိုပြင်းထန်ပါတင်ပါခင်ဗျာ။
လလမဲဆန္ဒနယ်73နေရာထဲမှာတော့ရခိုင်ပြည်နယ်ရသေတောင်မြို့နယ်ကပြည်သူ့လက်တော်တနေရာလဲပါဝင်ပါတယ်လက်ရှိရခိုင်ပြည်နယ်တပီနယ်လို့အတိုင်းအတာနဲ့ကိုယ်စားလှယ်အရေးအတွက်အများဆုံးနေရာယူထားတဲ့ ANP ရခိုင်မျိုးသားပါတီအနေနဲ့လည်းတခြားရှင်ပြိုင်မဲ့ပါတီတွေနဲ့အတူမဲဆွယ်စည်းရုံးရေးတွေစတင်နေပြီဖြစ်တယ်လို့လက်ရှိရခိုင်ပြည်နယ်ရသေတောင်မြို့နယ်ပြည်သူ့လက်တော်ကိုယ်စားလှယ်ဒေါခင်စိုးဝေကခုလိုရှင်းပြပါတယ
်ကျမတို့ဒီရခိုင်ပြည်နယ်ရသေတောင်အမှန်နဲ့မဲဆန္ဒနယ်မှာပေါ့နော်ပြည်နယ်လွတ်တော်ကိုယ်စီလေတနေရာလေးလက်ပါတယ်ဟုတ်ကဲ့ကြောင့်ကျမတို့ဒီတစ်ခါဓာတ်ရေးကောက်ပြီးဖြစ်ဆုံးနေရာမှာကျမတို့ကတော့ANP ပါတီအနေနဲ့တော့ဒီကခင်ဖြစ်တဲ့ဦးဦးမောင်သားမျိုးကိုကျမတို့ကတော့ရွေးရှည်ထားပါတယ်ဟာကျမတို့ဒီ ANP ပါတီမှာတော့ဘို့ဦးစီးစနစ်နဲ့ရွေးရှည်မှုတော့မရှိပါဘူးကျမတို့ပါတီတွင်းမှာပြိုင်နေသူတွေကိုဖိတ်ခေါ်ပါတယ်ဦးမောင်သားမျိုးနဲ့ဦးခန့်ထွန်းမျိုးကိုရွေးချယ်တဲ့အခါမှာဦးမောင်သားမျိုးကအမှန်တမ်းရှိပါတယ်ကျမတို့တနည်းလာနေရစပြီးတော့ပေါ့နော်ဒီမြို့မနေနေကျမတို့ရပြည်တော်နေနေမှာရှိတဲ့မြို့မနေနေမှာဆိုလို့ရှိရင်ကျမတို့ဘာထလေးကြီးရောကိုမေးချေစေရုံနဲ့ဆင်ပြပါတယ်ဒါမနေရကြတော့ကျမတို့ကုတောင်းနေနေဖြစ်တဲ့ဒီကန်ကြီးရောကိုမေးချေစေရုံနဲ့ဆင်ပြပါတယ်ကြိုင်ဖို့အတွက်ဆိုလို့ရှိရင်ပါတီလေးခုကဆင်ရင်ပေးထားပါတယ် ALD ပါတီရဲ့ NLD ပါတီရဲ့ကျမတို့ ANP ပါတီရဲ့နောက်တစ်ယောက်ကတော့တတိပုဂ္ဂလပါပြည်သူတွေကလည်းကိုယ့်ရဲ့ရင်ထဲကအသေးစားကမေးတပြားပေါ့နော်တကယ်ကိုလုံနိုင်တဲ့သူကိုမြေပေးစီခြင်းပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်2018ခုနှစ်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကြားပြတ်ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးတော့ပြည် ည်သူလွှတ်တော်က၄နေရာအမျိုးသားလွှတ်တော်က၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်က၈နေရာစုစုပေါင်း၃နေရာအတွက်ကျင်းပမှာဖြစ်တဲ့အကြောင်းထုတ်ပြန်ထားတာပါပြီးခဲ့တဲ့2018ခုနှစ်ဧပြီလ၁ရက်နေ့ကြားဖြတ်ရွေးကောက်ပွဲတော်ကတော့လစ်လက်မဲဆန္ဒနဲ့၁၉နေရာအတွက်24ပါတီဝင်ပြိုင်ခဲ့ပြီး NND ပါတီက၉နေရာအနိုင်ရပြည်ခိုင်ပြိုးပါတီက၂နေရာနဲ့ကျန်တဲ့ပြည်နယ်နေရာအများစုကိုတော့တိုင်းရင်းသားပါတီတွေဘက်ကအနိုင်ရရှိသွားတာဖြစ်ပါတယ်ရှင်
နိုဝင်ဘာဆုံးရွက်မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့ပါတီတွေမဲဆန္ဒနယ်တွေမှာမဲဆွယ်စည်းရုံးရေးစတင်နေတဲ့အကြောင်းကိုမဆုမုံကစူးစီးတင်ပြပေးထားတာပါ